မြန်မာနိုင်ငံမှာရောက်နေတဲ့ဗြိတိသျှနိုင်ငံသားဝန်ကြီးဂျယ်ရမီဟန့်ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့ပိုပြီးခိုင်မာတဲ့ပိုပြီးဝေဖန်ထောက်ပြတဲ့နည်းလမ်းမျိုးနဲ့ပြောဆိုမယ်လို့ပြည်ထောင်ချေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတို့ကခန့်မှန်းပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဆိုင်ရာဗြိတိသျှအစိုးရရဲ့မူဝါဒမှာတိသာထင်ရှားတဲ့အပြောင်းအလဲတွေတကယ်ပဲဖြစ်လာမလားဆိုတာကိုတော့ဆက်ပြီးစောင့်ကြည့်သွားရမယ်လို့ဆိုပါတယ်။ဗြိတိသျှအစိုးရကမြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြန်ပြီးဆန်းစစ်သုံးသပ်နေချိန်မှာပဲပြည်ထောင်နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုသွားရောက်တာပါ။ခီးစဉ်တွင်ရိုဟင်ဂျာတွေခံစားနေရတဲ့လူသားစာနာမှုဆိုင်ရာဘေးဒုက္ခတွေကိုကိုယ်တိုင်ကိုယ်ကျလေ့လာမှာဖြစ်ပြီးမြန်မာစစ်ဖက်နဲ့အရက်ဖက်ခေါင်းဆောင်တို့ချို့နယ်လေတွေ့ဆုံဆွေးနွေးမယ်လို့ဝန်ကြီးဂျယ်ရမီဟန့်ကသူ့ရဲ့ Twitter စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောထားပါတယ်။ဝန်ကြီးဟန့်ရဲ့ခီးစဉ်ဟာရခိုင်ရေးနဲ့ပတ်သက်ပြီးအပြင်းထန်ဝေဖန်ပြောဆိုထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးစာထွက်ပြီးချိန်မြန်မာစစ်တပ်ကိုနိုင်ငံကရာစုတရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့ဗြိတိသျှပါလီမန်အမတ်160ကတောင်းဆိုချက်တွေထွက်ထားပြီးချိန်နဲ့လည်းတိုက်ဆိုင်ပါတယ်။မြန်မာနိုင်ငံဆိုင်ရာမူဝါဒကိုပြောင်းလဲဖို့ဗြိတိသျှအစိုးရကိုယ်တိုင်အပြင်းအထန်ဖိအားပေးခံနေရချိန်မှာနိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံကိုသွားရောက်တာဖြစ်တဲ့အတွက်ဒီမူဝါဒပြောင်းလဲနဲ့ပတ်သက်လို့ပြောဆိုမှဖြစ်တယ်လို့အခြေအနေတွေအပေါ်ပို့ပြီးဝေဖန်ပြောဆိုပွဲရှိတယ်လို့ဒီတင်အခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကခန့်မှန်းပါတယ
် I think that Jeremy Hunt will be laying out where they want to see improvement and in a more
firm နိုင်ငံတွင်ဘယ်လိုကိစ္စတွေမှာတိုးတက်မှုမြင်တွေ့လို့ရဆိုတာကိုအရင်ဗြိတိန်နိုင်ငံသားဝန်ကြီး Boris Johnson နဲ့တခြားဝန်ကြီးတွေမကြတဲ့ရင်ကာလတွေအတွင်းပြောဆိုထားပြတာတွေတဲ့ပူပီခိုင်မာတဲ့ပူပီထောက်ပြဝေဖန်တဲ့နီမျိုးနဲ့ Jeremy Hunt ကပြောဆိုမယ်လို့ကျွန်တော်ယူဆပါတယ်။သူရဲ့ပြောဆိုတဲ့လေတံပြောင်းလဲလာတာကိုကျွန်တော်တို့တွေ့ထားပါတယ်။ဒါပေမဲ့မူဝါဒရေးရာဘိုင်းမှာသိသာထင်ရှားတဲ့အပြောင်းလဲတွေကျွန်တော်တို့မတွေ့ရသေးတာကြောင့်ဆက်ပြီးစောင့်ကြည့်သွားမှာပါ။ဒေါအောင်ဆန်းစုကြည်ဟာပြပဧည့်သည်ကိုဆွဲဆောင်စီယူနိုင်စွမ်းရှိသူပါ။အပြင်းထန်ပြောမယ်ဆိုပြီးသွားတဲ့သူတွေအပြန်ကြတော့လေတံပြောတော့တာတွေရှိဖူးပါတယ်။ဆိုတော့ Jeremy Hunt ပြောဆိုမှာတွေကိုဒေါအောင်ဆန်းစုကြည်ကပြောင်းလဲပြစ်နိုင်တဲ့အခြေအနေတော့ရှိနေသေးပါ
။ဝန်ကြီး Jeremy Hunt ဟာဒီကနေ့မှာစစ်တပ်ရဟတ်ရင်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသွားဖို့ရှိပြီးအပြန်မှာတော့နေပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပါတယ်။စက်တင်ဘာလ19ရက်ဗိုလ်ထူးနေ့ကတော့ခရီးရောက်မဆိုင်ပဲနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ရဲ့ရန်ကုန်မြို့ကရုံးခန်းကိုသွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုပြသထားတဲ့ပြတိုက်ကိုကြည့်ရှုပြီးတော့နိုင်ငံရေးအကျဉ်းသားတွေအရေးဆွေးနွေးပါတယ်။Riders တင်တော့နှစ်ယောက်ကိုထောင်ချလိုက်တဲ့ကိစ္စကိုလည်းမေးမြန်းတယ်လို့ ABB တွဲဘက်အတွင်းမှုကိုဘူကြီးက VOA ကိုပြောထားပါဗျ။အရင်ပြည်ထောင်နိုင်ငံသားဝန်ကြီးပဲဖြစ်ဖြစ်တခြားအငယ်တန်းဝန်ကြီးတွေပဲဖြစ်ဖြစ်အခုလိုတွားရောက်တွဲဆုံတာမျိုးမရှိခဲ့ဘူးပဲ။ဗြိတိသျှအစိုးရဟာနိုင်ငံရေးအကျဉ်းသားကိစ္စကိုပြောဆိုတာမျိုးမရှိသေးတာကြောင့်ဒါကိုကထူကြတယ်လို့ Mark Farmana ကမြင်ပါတယ်
။ This is a big change.And I think Aung San Suu Kyi can no longer count on the backing and support.
ဒါကပြောင်းလဲကြီးတစ်ခုပါ။ဒေါအောင်ဆန်းစုကြည်အနေနဲ့အရင်ကရထားသလိုမျိုးဗြိတိသျှအစိုးရရဲ့ထောက်ခံအပေးမှုရနိုင်ဦးမယ်ဆိုပြီးဆက်လက်ယုံကြည်ထားလို့မဖြစ်နိုင်တော့ပါဘူးလို့ကျွန်တော်ထင်ပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ဖို့ကြိုးစားတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုသူတို့ထောက်ခံပံ့ပိုးခြင်းပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့အစလိုကြီးဆက်လက်ထောက်ခံနေဖို့တော့မဖြစ်နိုင်တော့ပါဘူး။ဒါကြောင့်မျှော်လင့်ရတာကတော့သူတို့အနေနဲ့ပူပြီးတော့ဝေဖန်ထောက်ပြပြီးတကယ်လို့ဆောင်ချက်တွေကိုတွေးရရင်တွေးရအဲ့လိုမှမဟုတ်ရင်တော့ဆက်ဆံရေးမှာအကျိုးဆက်တွေရှိလာမယ်ဆိုတာမျိုးပြောမယ်လို့ကျွန်တော်ယူဆပါတယ
်။နိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံအပေါ်စကားအရဖိအားပေးတာတွေအပြင်းထန်ရှိနေပေမဲ့လက်တွေ့မှာတော့ပြည်ထောင်နဲ့တခြားအစိုးရတွေဟာငွေကြေးအပအဝင်တခြားနည်းလမ်းတွေနဲ့ရောနိုင်ငံရေးအရပါဒေါအောင်ဆန်းစုကြည်နဲ့မြန်မာအစိုးရကိုဆက်ပြီးထောက်ခံပံ့ပိုးနေစေပဲလို့ Mark Farmana ကပြောပါတယ်။စစ်တပ်နဲ့ပတ်သက်ရင်ဒေါအောင်ဆန်းစုကြည်အနေနဲ့ခက်ခဲတဲ့အနေအထားမှာရှိတယ်သူလုံနိုင်တာတွေမှာအကန့်အသတ်တွေရှိနေတယ်ဆိုပြီးဗြိတိသျှအစိုးရကပြောလာပေမဲ့အခုတော့သူတို့ကိုယ်တိုင်စိတ်မရှိနိုင်ဖြစ်လာပုံရတယ်လို့ Mark Farmana ကယူဆပါတယ
် Because with the case of the Reuters journalists with the case of citizenship for the Rohingya and there are areas where
ဘာလို့လဲဆိုတော့ Reuters တင်ထုတ်ပြရဲ့မြို့ကိစ္စ Rohingya တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုရဲ့ကိစ္စစတာတွေနဲ့ပတ်သက်ရင်ဒေါအောင်ဆန်းစုကြည်အနေနဲ့လွတ်လပ်တဲ့လူပိုင်ခွင့်ရှိပေမဲ့အဲ့ဒီလူပိုင်ခွင့်ကိုသူကအဆုံးမပြုပါဘူးဒါကြောင့်အခြေအနေပေါ်စိတ်ရှည်စည်းခံမှုတဖြည်းဖြည်းလျော့လာပြီးဒါဟာဗြိတိသျှအစိုးရရဲ့ချင့်ကပ်နည်းမှာအပြောင်းအလဲဖြစ်ပေါ်ရှိပါတယ်။ ICC ကိုလွှဲပြောင်းစစ်ဆေးဖို့သူတို့ထောက်ခံမှာလားဆိုတာကျွန်တော်တို့မသိသေးပါဘူး။ဒါပေမဲ့အခုဆိုရင်အနာရရှိလာတာနှစ်နှစ်ကျော်လာပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးတာနဲ့တခြားကဏ္ဍတချို့မှာအပြောင်းအလဲလွတ်ဖို့လွတ်လပ်တဲ့လူပိုင်ခွင့်ရထားပေမဲ့အဲ့လိုလုပ်တာမျိုးမရှိသေးပါဘူး။ဒါကြောင့် PR ပူပေးဖို့အချိန်တန်ပြီလို့စဉ်းစားသူတွေဗြိတိသျှအစိုးရထဲမှာစီလာနေပြီလို့ကျွန်တော်ယူဆပါတယ်
။အရင်ဗြိတိသျှနိုင်ငံသားရေးဝန်ကြီး Boris Johnson နှုတ်ထွက်သွားပြီးတဲ့နောက် P ီးခဲ့တဲ့ဇူလိုင်လမှာဂျယ်ရမီဟန့်နိုင်ငံခြားရေးဝန်ကြီးဖြစ်လာပြီးအခုနှစ်ရက်ကြာခီးစဉ်ဟာသူ့ရဲ့မြန်မာနိုင်ငံပထမဆုံးခီးစဉ်ပါခီးစဉ်ပထမနေ့မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်ဖွဲ့ဝင်တွေရဲ့လိမ်မိုင်းအာဓမ္မပြုကျင့်ခံရသူရိုဟင်ဂျာမျိုးသမီးတွေနဲ့ဆက်လင်းပြီးအထောက်အထားရယူစုဆောင်ရေးပြည်ထောင်ကနောက်ထပ်ပံ့ပိုးကူညီသွားမယ်ဆိုတာဝန်ကြီးဟန့်ကကြေညာတယ်လို့ပြည်ထောင်နိုင်ငံခြားရေးဌာနရဲ့စက်တင်ဘာလ19ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်ထောင်နိုင်ငံအပါအဝင်နိုင်ငံတကာကသုံးနှုန်းပြောဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာအစိုးရကတော့အတိအမှတ်မပြုပါဘူးဒီခီးစဉ်မစခင်ပြီးခဲ့တဲ့သတင်းပတ်ကတော့ပြည်ထောင်နိုင်ငံဘရက်ဖို့ရမနေထိုင်တဲ့ရိုဟင်ဂျာလူမှုဝန်ဝိုင်းကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်မှာသူတို့ကြုံတွေ့ရင်ဆိုင်ခဲ့ရတာတွေကိုဝန်ကြီးဂျယ်ရမီဟန့်ကမေးမြန်းနားထောင်ခဲ့ပါသေးတယ်ခင်ဗျာ